ဒီပီကရဲလွတ်တော်တက်တန်းပေါ့နော်နောက်ဆုံးအစည်းအဝေးကလာမယ့်16ရက်နေ့မှာကျင်းပတော့မယ်ဆိုတော့အငယ်အခုဒီလွတ်တော်အစ်တနဲ့လွတ်တော်အဟောင်းပေါ့ဘလို့အလွဲပြောင်းလုပ်ကြမလဲဆိုတာလေးအငယ်တို့ဒီလှုပ်ထုံးလုံးနေအရာဥပဒေတွေမှာဘလို့များပြဋ္ဌာန်းထားတာပါလဲအငယ
်ဖွဲ့စည်းပုံအခြေခံဥပဒေတို့ဘာတို့မှာတော့အဲ့ဒီဟာကိုအသေးစိတ်ပြဋ္ဌာန်းထားတာမတွေ့ရဘူးဗျအခုကျွန်တော်ခံမှန်းကြည့်ရတော့ကျွန်တော်တို့လွတ်တော်အဟောင်းကလက်ဆက်တက်ဆရာရှိတဲ့အလုပ်တွေလက်ဆက်တက်မယ်တက်ပြီးလို့ရှိရင်နောက်လွတ်တော်ကိုသူကတော်ပေးပြီးတဲ့အခါကျတော့မှနောက်လွတ်တော်ကိုဆက်ပြောင်းပြီးတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်အဟောင်းတွေကဆက်သွားမယ်သူတို့လွတ်တော်ကိုယ်စားလှယ်အစ်စ်တွေကဆက်လက်ပြီးတော့သူ့ရဲ့ procedure အတိုင်းတဘာပတိရွေးရာတို့လွတ်တော်ဥက္ကဋ္ဌရွေးချယ်တင်ယောက်တာတို့အဲ့ဒါတွေသူတို့လုပ်လိမ့်မယ်အဲ့ဒါပြီးတော့မှသူကအစိုးရအဖွဲ့ပေါ့သမ္မတရွေးမယ်သမ္မတကနေပြီးတော့မှရောင်စုအဆင့်အဖွဲ့ကြီးဝင်တွေကိုရွေးမယ်ရွေးပြီးတော့နောက်ဆုံးဒီသွတ်တော်အတည်ပြုပြီးရင်တန်တဆာချိန်ဆိုမယ်ပေါ့တန်တဆာချိန်ဆိုပြီးတော့မှအဲသမရနဲ့သွေးရအဖွဲ့ကအာဏာပြောပြောင်းတာလုပ်လို့မယ်လို့အဲ့လိုကျွန်တော်အားလည်းထားတယ
်အငယ်ဆိုတော့အခုဒီလွတ်တော်တက်တန်းကအခုဒီဇန်နဝါရီလမှာကုန်မှာပေါ့နော်လာမယ့်ဇန်နဝါရီမှာကုန်မယ်အစိုးရအစ်စ်ကကြတော့ဧပြီမှာစမှာဆိုတော့ဂျာကာလမှာကြတော့အငယ်ဘယ်လိုမျိုးဒီအုပ်ချုပ်ရေးပိုင်းဒီဥပဒေပြုရေးပိုင်းကဂျာကာလအခြေအနေမှာပေါ့နော်ဘာတွေလုပ်သွားရမလဲဆိုတာမျိုးပြဋ္ဌာန်းထားတာမျိုးတွေများရှိလားသတ်မှတ်ထားတာမျိုးတွေများရှိလားအငယ်
ဇန်နဝါရီလပုံမှာကျွန်တော်၅နှစ်တင်းတင်းပြည့်တော့အဲ့ဒီတည်းတော့ကြော်လို့မကောင်းဘောလေအဲ့ဒီကျွန်တော်၅နှစ်တင်းတင်းပြည့်တဲ့နေ့လောက်မှာနောက်ဆုံးထားပြီးတော့တွတ်တော်အစ်စ်ကိုသူကလွှဲအားရမှာပေါ့တွတ်တော်အစ်စ်ကသူ့ရဲ့ဒီ procedure အတိုင်းသဘာပတိဖွဲ့တွေတွတ်တော်ဥက္ကဋ္ဌရွေးပြီးတဲ့အခါမှာအဲ့ဒီသမရရွေးတဲ့ကိစ္စတွေပြောင်းစုအဆင့်အဖွဲ့ဝင်ဝင်ကြီးတွေဒီစီးရင်စစ်ချုပ်တွေစသဖြင့်အဲ့ဒါတွေရွေးချယ်တာနာမည်စင်းတင်တာနည်းနည်းလေးကြာတယ်ဗျအဲ့ဒီအတွက်ကိုကျွန်တော်တို့အချိန်ပေးရတာပေါ့နော်အချိန်ပေးရတယ်အဲ့ဒါပြီးတာနဲ့ကျွန်တော်တို့မတ်လဒီအစိုးရတက်တန်းကကွက်တီလောက်သွားကြမှာပါဆိုတော့ဒီဓာတ်ရဲမှာ तू ကအဲ့လောက် gap ဖြစ်နေတယ်ဆိုတာ तू လွတ်တော်လှုပ်ထုံးလုံးကြီးအရာသူတို့ရဲ့ biography ကျင်ရတယ်ဗျအဲ့ဒီသမရတို့ဒုသမရတို့အဲ့ဒါတွေတင်ပြီးလို့ရှိရင်စစ်ဆေးဖို့အတွက်ကိုအချိန်ပေးရတယ်လွတ်တော်အဲ့ဒါကြောင့်ဟိုတုန်းကကျွန်တော်တို့စကားသားတုန်းကဆိုလို့ရှိရင်15မိနစ်လွတ်တော်15မိနစ်လွတ်တော်ဆိုပြီးတော့အဲ့လိုတောင်မှအပြောခံရတယ်အဲ့ဒါကဒီနေ့အဲ့ဒီနာမည်စင်းတင်လိုက်ပြီဆိုလို့ရှိရင်စစ်တော်ကိုယ်စားလှယ်ကသူတို့ရဲ့ biography ကြည့်ပြီးတော့သတ်မှတ်ထားတဲ့အကြီးအကျယ်များနဲ့တိုက်ညီမှုရှိမရှိဆိုတာစစ်ဆေးရတာလေအဲဆိုတော့အဲ့ဒါမှနည်းနည်းကြားတယ်အဲ့ဒါတွေဖွဲ့ပြီးတာနဲ့ကျန်းစစ်စာချိန်ဆိုရမယ်ချိန်ဆိုပြီးရင်အစိုးရဟောင်းနဲ့အာဏာကြေကြောင်းတာသူတို့ဆက်လုပ်မှာပေါ့
ဒါဆိုရင်အငယ်ပြောပုံရဆိုရင်ဇန်နဝါရီမှာလွှတ်တော်အဟောင်းကကုန်တဲ့အချိန်မှာလွှတ်တော်အစ်စ်ကိုလည်းအဲ့ဒီအချိန်မှာပဲပြန်ပြီးတော့ခေါ်ပြီးတော့မှလွှတ်တော်အစ်စ်ကိုလွှဲပြောင်းပေးတဲ့အခြေအနေမျိုးဆက်သွားမှာပေါ့အဲ့လိုမျိုးလားအငယ
်ဟုတ်ပါတယ်ဗျာအဲ့လိုကျွန်တော်နားလည်ထားပါတယ်အဲ့တော့ကျွန်တော်တို့ကဇန်နဝါရီ31တဲ့နောက်မကျခင်ကျွန်တော်တို့ကခေါ်လိမ့်မယ်လွှတ်တော်အစ်စ်ကိုခေါ်ပြီးတဲ့အခါကျတော့မှကျွန်တော်တို့ကအဲ့ဒီနောက်ဆုံးထားပြီးတော့သူတို့ကိုကျွန်တော်တို့လွှတ်တော်အစ်စ်ထဲမှာအတူတူသူတို့ဒီလွှတ်တော်ကိုယ်စားလှယ်အစ်စ်တွေနဲ့အဟောင်းတွေနဲ့အတူထိုင်ပြီးတော့ဒီလွှတ်ပြောင်းတဲ့ပွဲလေးတစ်ခုလုပ်လိမ့်မယ်လို့ထင်တယ်။အဲ့တော့လွှတ်ပြောင်းတဲ့အခမ်းအနားမိန့်ခွန်းတွေပါလေပြောပြီးတဲ့အခါကျလို့ရှိရင်လွှတ်တော်အဟောင်းကကိုယ်စားလှယ်တွေကထွက်သွားပေါ့။ထွက်သွားပြီးတော့လွှတ်တော်အစ်စ်ကကိုယ်စားလှယ်တွေကဆက်ပြီးတော့အစည်းအဝေးကိုလုံထုံးလုံနည်းနဲ့အညီဆက်ကျင်းပပေါ့။
လွတ်တော်အစ်စ်ကစတဲ့အခါမှာသူတို့ဒီခုနအငယ်ပြောသလိုဆိုရင်ဆွေရအဖွဲ့ဖွဲ့ဖို့တို့ဘာလို့ကိစ္စကိုသူတို့ဧပြီမတိုင်ခင်ထိဂျာကာလာမှာအပြီးလောက်ရမယ်သဘောမျိုးပေါ့နော်အငယ
်မှန်ပါတယ်ဗျမှန်ပါတယ်အဲ့ဒီဟာကိုအသေးစိတ်ကိုဘယ်လိုလုပ်မလဲဆိုတာအတွက်ကိုအခုဒေါန်ဆန်းစုကြည်ကလည်းအဲဒီတမရတို့ကာကျုပ်တို့အဲလွတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဆုံခွင့်တောင်းထားတော့အဲ့မှာအသေးစိတ်တွေညှိနှိုင်းကြလိမ့်မယ်လို့ကျွန်တော်ထင်တယ်လေ
ဒီကလွတ်တော်တက်တန်းမှာစောင်ရွက်ဖို့ကြံခဲ့တဲ့အတီးပြုပြဋ္ဌာန်းမှုကြံခဲ့တဲ့ဥပဒေတွေနောက်ပြီးတော့ဆွေးနွေးဖို့ကြံခဲ့တဲ့အရေးကြီးကိစ္စမျိုးတွေဒါတွေနဲ့ပတ်သက်ပြီးတော့ကလွတ်တော်အစ်စ်ကိုဘယ်လိုများလွှဲပြောင်းပေးသွားမလဲအငယ
်လွတ်တော်တခုအစ်စ်စတင်ပြီးတဲ့အခါကျတော့အရင်ပထမအချိန်လွတ်တော်ကလွှဲထုံးလုပ်နည်းတွေပေါ့ procedure တွေပေါ့နော်အဲ့ဒါတွေကိုလွတ်တော်ညွှန်မှုတွေညွှန်ချုပ်တွေဝန်ထမ်းတွေကတော့ဟိုမှတ်ထားတာရှိတယ်ဒါကြောင့်မလို့လွတ်တော်ဝန်ထမ်းတွေရဲ့အခန်းကဏ္ဍအရေးပါတယ်ဗျအဲ့တော့သူတို့ကအဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အသေးစိတ်စီစဉ်သွားမှာဖြစ်ပါတယ
်လွတ်တော်လုံထုံးလုံနည်းအရာပေါ့နော်လွတ်တော်အစ်စ်တခုစတဲ့အခါမှာဆောင်ရွက်ရမယ်ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလောက်ရှင်းပြပေးပါအောင်ရှင
်ပထမအဦးဆုံးကတော့ကျွန်တော်လွတ်တော်ကဟိုပါပေါ့လွတ်တော်ဥက္ကဋ္ဌတို့ဒုဥက္ကဋ္ဌတို့မရွေးခင်သဘာပိဆိုတာလွတ်တော်စီဝေးတွေကိုကြီးကြပ်ဖို့ပေါ့နော်အဲ့ဒါရွေးပြီးတဲ့အခါကျတော့ ကျွန်တော်တို့ကလွတ်တော်ထဲမှာဥက္ကဋ္ဌကျွေးတယ်ကျွန်တော်တို့ပြည်သူလွတ်တော်ဆိုပြည်သူလွတ်တော်မြို့သားလွတ်တော်ဆိုမြို့သားလွတ်တော်တည်တံ့စီခွဲပြီးတော့ဥက္ကဋ္ဌဒုဥက္ကဋ္ဌကျွေးတယ်အဲ့မှာလဲချိန်ရက်အချို့ကြာတယ်ဗျဘာလို့ဆိုသူတို့ရဲ့နာမည်စင်းတွေပြင်ပြီးတာနဲ့ချက်ချင်းကျွန်တော်တို့မဲပေးတာမျိုးမလုပ်ဘူးပြင်ပြီးတော့ကျွန်တော်တို့ကသူတို့ရဲ့ကိုရီးယားစင်တွေကိုတုံတက်ဖို့အချိန်ပေးတယ်အဲနောက်မဲခွဲတာအဲ့မှာနာမည်စင်းကလွတ်လွတ်လပ်လပ်တင်လို့ရပါတယ်ဥပမာတန်ရသားတွေကလည်းဘသူ့ကိုတော်တော်ဥက္ကဋ္ဌတင်တင်တယ်စသဖြင့်ပေါ့ဗျာအပြိုင်တင်လို့ရတယ်အတင်ပြီးတော့မှတင်လာတဲ့2ယောက်3ယောက်ရဲ့ biography တွေကိုသိလိုက်ပြီးတဲ့အခါကျတော့အဲ့ဒါတွေကိုစစ်စစ်ပြီးတဲ့အခါကျတော့တောက်ွက်မဲ့သူမရှိတော့ဘူးဆိုလို့ရှိရင်အနည်းအများဆုံးရတဲ့လူကဥက္ကဋ္ဌဖြစ်သွားမယ်ဖြစ်သွားပြီးတဲ့အခါကျတော့မှ तू ကဒုဥက္ကဋ္ဌကိုအဲ့ဒီသွတ်တော်ဥက္ကဋ္ဌကနေအဆိုပြုရတာသူပြုပြီးတဲ့အခါကျတော့သွတ်တော်ကပြန်ပြီးတော့အတီးပြုပေါ့နော်ဒီပြုပြီးအဲသွတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌရေးပြီးသွားလို့ရှိရင်သူတို့ကအဲနောက်ခုနပြောတဲ့သမရတို့ဘာလို့ရွေးရတယ်ဆက်လုပ်တာပေါ့
အခုလာမဲလွတ်တော်အစ်စ်မှာဆိုလို့ရှိရင်ကိုယ်စလဲအားလုံးနိဗ္ဗာန်ကအစ်စ်တေကြီးပဲဖြစ်နေတဲ့အနေအထားမျိုးပေါ့နော်ဆိုတဲ့အခါကျတော့ပြီးခဲ့လွတ်တော်တတန်းမှာရှိခဲ့တဲ့ကိုယ်စလဲတယောက်အနေနဲ့လာမဲလွတ်တော်တတန်းပေါ့ဘာတွေများမျှော်လင့်ထားတာရှိလဲရှင
်လာမဲလွတ်တော်မှာဒီ NLD ကသွားမိုးထားတဲ့အခါကျတော့အစိုးရအဖွဲ့ကိုလည်းအခုကသူကပိုင်ပိုင်နိုင်နိုင်ဖွဲ့စည်းတိုင်တဲ့အနေအထားရှိတယ်ဆိုလိုချင်တဲ့သဘောကသမရဖြစ်တဲ့လူကိုလည်း NLDဟုတ်ကဲ့ပေါ့နော် NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ကပဲစိတ်ကြိုက်ရေးပြီးတဲ့အခါကျတော့သူကပါတီ policy တွေမူဝါဒတွေနဲ့ညွှန်ကြားမယ်လို့ပြောထားလေတော့သွတ်တော်ကိုရောကျွန်တော်တို့သမရရဲ့ခန့်နဲ့ဆွေးနွေးဖို့သူကစမ်းမိုးချုပ်ကန်ထားမယ်သဘောရှိတယ်အဲ့တော့အဲ့ဒီမှာသူ့အနေနဲ့ကကျွန်တော်တို့ရဲ့အခုသမရစနစ်ရဲ့အပြန်အလှန်ထိန်းချုပ်မှုကိုနားလည်သဘောပေါက်လို့အဲ့ဒီ mechanism ကိုကောင်းကောင်းအသုံးချမယ်ဆိုလို့ရှိရင်တော့အတိုင်းကြီးကပြည်သူလူမျှော်လင့်ထားတယ်လို့ပေါ့နော်ဒီအစိုးရကိုထိန်းချုပ်နိုင်တယ်ဆိုလို့ရှိရင်ပိုကောင်းတဲ့ရလဒ်တွေရနိုင်တယ်ကျွန်တော်တို့ပြီးခဲ့တဲ့ပထမကျင်းထွက်တော်တဲ့ပိုတာတဲ့အနေထားမျိုးတောင်ရောက်နိုင်တာပေါ့နော်အဲ့လိုမျိုးပဲနဲ့ဒေါက်ဆန်းစုကြည်ကတမရကလည်းအစ်မခိုင်းထားတာကျမရဲ့ဒီဆုံးဖြတ်ချက်တွေနဲ့အကောင့်ထဲပေါ်နေတာအထွတ်တော်ကလည်းကျမဥက္ကဋ္ဌဖြစ်ဆောင်ရနေတာအဲ့တော့ရှင်တို့ NLD ပါတီကသွတ်တော်ကိုယ်စားလှယ်တွေနဲ့မိဘနှစ်ကိုမိသက်မှမိပါအဲမိဘနှစ်မိမယ်ဆိုလို့ရှိရင်ဒီသွတ်တော်တွေကဒီတော်ရှိတဲ့ကောမဒီဥက္ကဋ္ဌတွေကောမဒီဟောပေါ့နော်ပါတီရေးရာတွေကနေပြီးတော့သဘောမတူဘဲနဲ့မမိပါနဲ့သာသဖြင့်အဲ့ဒါလို့ထုတ်ကြိုင်မယ်ဆိုလို့ရှိရင်တော့သွတ်တော်ကခုနပြောသလိုတော်တော်လေးသေသွားလိမ့်မယ်ထိုင်းတိုင်းမှန်မှန်ဖြစ်သွားနိုင်တာပေါ့နော်ဘာဖြစ်လို့အဲ့လိုဖြစ်သွားနိုင်တာလဲဆိုတော့အခုပါလာတဲ့ပြည်ထောင်စုပါတီကကိုယ်စားလှယ်တွေထဲမှာလည်းအဲ့လိုအရင်သွတ်တော်ကထက်ထက်မြက်မြက်ပြောရဲဆိုရဲအထက်လက်နဲ့ကြကြလက်ကြပြောနိုင်တဲ့လူတွေမပါတော့ဘူးပါလာတဲ့လူတွေကငိုကခိုင်အေးအေးပေါ့နော်ခိုင်အေးအေးဟွာဖြစ်တဲ့ပုံကူများပေါ့ကျွန်တော်မိတ်ဆွေတချို့လည်းပါပါတယ်အဲ့လိုလူတွေပဲမပီထိုင်ချိုးတဲ့ကလည်းပြန်ပါလာတယ်ရှိတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့ခုနသွတ်တော်ကကျွန်တော်ပထမအကြိမ်သွတ်တော်တွေပို့ပြီးတော့နည်းနည်းဆိုင်ဆိုင်ဖြစ်လာဖို့မမြင်ဘူးခိုင်နိုင်နိုင်နိုင်ဖြစ်သွားနိုင်တယ်လို့
ခုလိုဖြစ်ကြပြီးတာကျေးဇူးတင်ပါတယ်အငယ်ဦးရထွန်းရှင
်ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါ